ရပိုင်လပိုင်းတွင်အတွင်းရဲစခန်းတွေမှာတိုင်တန်းမှုအများဆုံးနဲ့ခေတ်အစားဆုံးပုံမှန်ကတော့ပုံမှန်66ကာဂျီပါပုံမှန်66ကာဂျီဆိုတာကတော့ဆက်သွယ်ရေးကွန်ရက်တစ်ခုခုကိုအသုံးပြုပြီးလူပုဂ္ဂိုလ်တူဦးကိုအစရေဖြစ်တယ်လို့စွပ်စွဲခဲ့ရင်အရေးယူတဲ့ပုံမှန်ဖြစ်ပါတယ်အဲ့ဒီပုံမှန်နဲ့ဆင်တူတာကတော့2004ခုနှစ်ကပြဋ္ဌာန်းထားတဲ့ electronic ဆက်သွယ်ရေးဥပဒေပုံမှန်34ကာဂျီပါဒီပုံမှန်လည်းအလားတူအတိတ်ပဲပါပဲအားလုံးသိကြပြီးတဲ့အတိုင်းလက်ရှိအချိန်မှာမြန်မာနိုင်ငံမှာမိုဘိုင်းဖုန်းအသုံးပြုမှုများလာတာအသုံးပြုသူအများစုဟာလည်းအင်တာနက်လူမှုရေးကွန်ရက်တစ်ခုဖြစ်တဲ့ Facebook စာမျက်နှာတွေကိုအသုံးပြုလာတာကိုသတိပြုနိုင်ပါတယ် Facebook စာမျက်နှာတွေမှာသတင်းတွေစောင်းမားတွေကြော်ညာတွေတင်မကပဲလူပုဂ္ဂိုလ်တူချင်းနဲ့ဆိုင်တဲ့အရေးသားတွေဝေဖန်မှုတွေခံစားချက်တွေစတာတွေကိုလည်းထုတ်ဖော်ရေးသားကြတာဖြစ်ပါတယ်ဒီကနေ့တဆင့်တယောက်ကရေးတာကိုတယောက်ကလက်မခံတာမမှန်မကန်ရေးသားတယ်ဂုံစိတ်ခါကိုညှိုးနှွမ်းစေအောင်ရေးသားတယ်ဆိုပြီးအငင်းပွားမှုတွေလည်းဖြစ်ပွားခဲ့တာဖြစ်ပါတယ်ဆက်သွယ်ရေးပုံမှန်66ဂါကြီးနဲ့ electronic ဆက်သွယ်ရေးဥပဒေပုံမှန်34ဂါကြီးဆိုတာအဲ့ဒီပြဿနာတွေအတွက်ပြဋ္ဌာန်းပေးထားတာဖြစ်လေတော့အခုနောက်ပိုင်းအဲ့ဒီပုံမှန်တွေနဲ့တိုင်တန်းတာတွေတရားစွဲတာတွေများပြားလာတာဖြစ်ပါတယ်ဒီပြဿနာအကျိုးအကြောင်းအစိုးရကအခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်ပြီးခဲ့တဲ့နှစ်2015ခုကိုပြန်ပြီးကြည့်လိုက်မယ်ဆိုရင်ရန်ကုန်တိုင်းမှာဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့တိုင်တန်းတဲ့အမှုက14မှု electronic ဆက်သွယ်ရေးဥပဒေပုံမှန်34ဂါကြီးနဲ့တိုင်တန်းတဲ့အမှုက16မှုစုစုပေါင်းအမှု30ပဲရှိပါတယ်2016ခုနှစ်နှစ်ဝက်စည်းရင်းမှာတော့ဆက်သွယ်ရေးပုံမှန်66ဂါကြီးနဲ့တိုင်တန်းတဲ့အမှု52မှု electronic ဆက်သွယ်ရေးဥပဒေပုံမှန်34ဂါကြီးနဲ့တိုင်တန်းတဲ့အမှု5မှုစုစုပေါင်း58မှုရှိခဲ့ပါတယ်ပြောရမယ်ဆိုရင်အခုနှစ်6လအတွင်းတိုင်တန်းမှုဟာအရင်နှစ်တစ်နှစ်လုံးစာရဲ့နှစ်ဆဖြစ်လာတာတွေ့ရတဲ့အပြင်တိုင်တန်းမှုအားလုံးလိုလိုဟာပုံမှန်66ဂါကြီးနဲ့ဖြစ်နေတာကိုလည်းတွေ့မြင်ရပါတယ်လက်ရှိမှာဆက်ပြီးတိုင်တန်းမှုတွေရှိနေပြီးနှစ်ကုန်သွားရင်တော့ပုံမှန်66ဂါကြီးနဲ့တိုင်တန်းမှုဟာအရင်နှစ်ကတည်းအနည်းဆုံး 4-5 ဆလောက်ရှိမယ်လို့ခန့်မှန်းနိုင်ပါတယ်ဒီနေရာမှာထူးခြားတာကိုကြည့်ရင်လူမှုကွန်ရက်မှာဖော်ပြတဲ့အရေးသားတွေကိုတရားစွဲဆိုဖို့တိုင်တန်းမှုတွေများပြားလာသလိုပဲပုံမှန်34ဂါကြီးအစားပုံမှန်66ဂါကြီးနဲ့တရားစွဲဆိုတဲ့အမှုကပိုပြီးများလာတာသတိပြုနိုင်ပါတယ်။ဘာကြောင့်ပါလဲ။တကယ်တော့ electronic ဆက်သွယ်ရေးဥပဒေပုံမှန်34ဂါကြီးနဲ့ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးတို့ရဲ့ဖော်ပြချက်ဟာအတိပဲအတူတူနီးပါး electronic ဆက်သွယ်ရေးဥပဒေ34ဂါကြီးမှာကအဖွဲ့အစည်းတစ်ခုခုသို့မဟုတ်တဦးဦးကိုထိခိုက်နေတာဇယံဖြစ်စေကုန်သိခါကြာစင်းစေရန်ဖြစ်စေသတင်းအချက်လက်ကို electronic နည်းပညာဖြင့်ပြုလုပ်ခြင်းပြုပြင်ခြင်းသို့မဟုတ်ပြောင်းလဲခြင်းလုပ်ထားတဲ့သတင်းအချက်လက်ကိုဖြန့်ညှိခြင်းဆိုပြီးပြဋ္ဌာန်းထားပါတယ်အလားတူပဲဆက်သွယ်ရေးပုံမှ66ဂါကြီးမှာဆိုရင်လည်းဆက်သွယ်ရေးကွန်ရက်တစ်ခုခုကိုအသုံးပြု၍ပုဂ္ဂိုလ်တဦးအား၆လန့်တောင်းယူခြင်းအနိုင်ထက်ပြုခြင်းမတရားတားဆီးကန့်ကွက်ခြင်းအသရေဖျက်ခြင်းနှောက်ယှက်ခြင်းမလျော်ဩဇာတုံးခြင်းသို့မဟုတ်ချင်းချောက်ခြင်းဆိုပြီးပြဋ္ဌာန်းထားပါတယ်။အရေးယူတရားစွဲလို့ရနိုင်တဲ့ဖော်ပြချက်တူပေမဲ့အပြစ်ဒဏ်သတ်မှတ်ချက်ချင်းတော့မတူပါဘူး။လူတစ်ယောက်ဟာ electronic ဆက်သွယ်ရေးဥပဒေပုံမှန်34ဂါကြီးနဲ့ပြစ်မှုထင်ရှားမယ်ဆိုရင်ကျပ်သိန်း50ကနေတရားကြားမှာဒဏ်ဆောင်ရမယ်လို့ပြဋ္ဌာန်းထားပြီးအမှုရင်ဆိုင်နေတဲ့အချိန်အာမခံယူလို့ရပါတယ်။ဆက်သွယ်ရေးပုံမှန်66ဂါကြီးနဲ့အရေးယူတရားစွဲခံရပြီဆိုရင်တော့သုံးနှစ်ထက်မပိုတဲ့ထောင်ဒဏ်ဒါမှမဟုတ်ထောင်ဒဏ်နဲ့ငွေဒဏ်ချမှတ်ခံရနိုင်ပြီးအမှုရင်ဆိုင်နေချိန်မှာအာမခံယူလို့မရပါဘူးပြောရမယ်ဆိုရင်ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့စွပ်စွဲခံရသူဆိုရင်တရားရုံးရောက်ချိန်ကအစအများကြီးထိခိုက်နစ်နာနေနိုင်တာမို့အခုနောက်ပိုင်း66ဂါကြီးနဲ့တရားစွဲပေးဖို့တိုင်တန်းမှုပိုပြီးများလာတာဖြစ်ပါတယ်ဥပမာအားဖြင့် 11 media ဆိုရင်သူသတင်းရေးသားဖော်ပြချက်တွေနဲ့ပတ်သက်ပြီးFacebook နဲ့ Internet ကနေဝေဖန်ရေးသားမှုတွေကိုပုံမှန်66ဂါကြီးနဲ့အရေးယူပေးဖို့ရန်ကုန်တိုင်းတောင်မွေတမြို့နယ်ထဲမှာပဲခုနှစ်မှုနေပြည်တော်ပဇွန်တော်နဲ့အခြားမြို့နယ်ရဲစခန်းတွေမှာလည်းအမှုတွေအများကြီးတိုင်တန်းထားတယ်လို့သက်ဆိုင်ရာရဲစခန်းတွေကပြောပါတယ်။တကယ်တော့ပြည်သူများ လူမှုရေးကွန်ရက်စာမျက်နှာ Facebook ပေါ်မှာရေးသားမှုများလာတဲ့ဒီကနေ့အချိန်ပုံမှန်66ဂါကြီးနဲ့ပတ်သက်လို့ပြည်စုံတဲ့လှုပ်ထုံးလုံနေမရှိသေးပါဘူး။နိနာသူလို့ကိုကိုကိုယူဆသူဟာနီးစရာမျိုးနဲ့ရက်တက်ဖွဲ့မှုယုံမှာအထောက်ထားတွေနဲ့တကွနိနာကြောင့်အရင်တိုင်တန်းရပါတယ်။ရက်တက်ဖွဲ့တွေဟာဆွဆွဲခံသူကိုရှာဖွေရပါတယ်။ရှာဖွေတွေ့ပြီဆိုရင်နှစ်ဖက်အပြန်အလှန်ခေါ်ယူစစ်ဆေးတာဆွဆွဲခံသူရဲ့မိုဘိုင်းဖုန်းတွေကွန်ပျူတာတွေကိုသိမ်းဆည်းတာတွေလုပ်ပိုင်ခွင့်ရှိပါတယ်။ဒုတိယအဆင့်ကတော့မြို့နယ်ဥပဒေအကြံပေးယုံကိုအမှုပေးဖို့အကြံတောင်းခံတာပါ။မြို့နယ်ရက်တက်ဖွဲ့မှုယုံရဲ့အဲ့ဒါလိုလုတ်ကင်ဆောင်ရွက်ထားသမျှကိုခရိုင်ရက်တက်ဖွဲ့စီကိုဆက်လက်တင်ပြရပါတယ်။အခြေအနေကိုကြည့်ပြီးလိုအပ်ရင်ခရိုင်ရက်တက်ဖွဲ့ဟာဆက်သွယ်ရေးဝန်ကြီးဌာနတာဝန်ရှိသူကိုပေးဖို့အကြံဉာဏ်တောင်းပါတယ်။အဲ့ဒီလှုပ်ဆောင်မှုတွေအားလုံးပြည့်စုံပြီးတရားစွဲခွင့်ပေးတဲ့တယ်လို့ဆုံးဖြတ်ထားတဲ့အမှုတွေကိုပဲမြို့နယ်တရားရုံးကိုတင်ပေးလိုက်တာပါ။အဲ့ဒီအချိန်ဆိုရင်ဆွဆွဲခံသူကိုရက်တက်ဖွဲ့ကဖမ်းဆီးထားလိုက်ပါပြီ။တာမန်အကြောင်းအချက်နဲ့ဆိုတရားရင်ဆိုင်နေရစဉ်ကာလအတွင်းဆွဆွဲခံသူယောက်ျားမိန်းမဘသူကိုမှအာမခံမပေးပါဘူး။ပြောရရင်ကိစ္စများမြောင်လူတို့ပေါင်းဆိုသလိုလူမှုကွန်ရက်စာမျက်နှာတွေပေါ်မှာရေးသားနေကြတဲ့အကြောင်းအရာကလည်းစုံလင်လွန်းလာပါတယ်။ဒီလိုစုံလင်များပြားလာတဲ့အထက်တစုံတယောက်သောသူကိုရေးပါတယ်သူနစ်နာပါတယ်ဆိုပြီးရဲစခန်းသွားတိုင်းတရားရုံးကိုအမှုတင်လိုက်ပြီးဆိုတာနဲ့ဆွဆွဲခံသူနစ်နာပါပြီအမှန်အမှားဆုံးဖြတ်တာကနောက်အမှုရင်ဆိုင်ချင်းတစ်လျှောက်လုံးအရှုပ်ထဲနေရခိမ့်မှာတကယ်တမ်းဒီအမှုတွေပြီးဆုံးအောင်စစ်ဆေးမယ်ဆိုရင်နှစ်နဲ့ချီပြီးကြာနိုင်ပါတယ်ဒါကြောင့်ရှင်းတော့မညီညွတ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့တရားဥပဒေစိုးမိုးရေးကိုလည်းအထောက်အကူမဖြစ်စေတဲ့ပုံမှန်34ဂါကြီးနဲ့ပုံမှန်66ဂါကြီးဥပဒေပြဋ္ဌာန်းချက်ပြဿနာကိုခင်းနဲ့အညီပြန်လည်သုံးသပ်ပြင်ဆင်သင့်နေပြီဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်